KIO ကချင်လူမျိုးရေးအဖွဲ့ဌာနချုပ်အနီးအလောပွင့်စခန်းမှာမြန်မာစစ်တပ်ကနေလေကြောင်းကပုံကျဲခဲ့ပြီးတော့နောက်ထပ်လေကြောင်းတိုက်ခိုက်မှုတွေထပ်ပြီးတော့ပြင်းထန်လာနိုင်တယ်လို့ KIO သတင်းပြန်ကြားရေးတာဝန်ခံကဆိုပါတယ်မြန်မာစစ်တပ်ကအာဏာသိမ်းပြီး KIO တပ်ဖွဲ့တွေနဲ့ပြီးခဲ့တဲ့မတ်လကစလို့တိုက်ပွဲတွေပြန်ဖြစ်ခဲ့ရမှာအရင်1996ထဲကအသိမ်းခံထားရတဲ့ဒီအလောပွင့်စခန်းကို KIO ဘက်ကနေပြီးတော့မတ်လကုံမှာပြန်ပြီးတော့တည်ယူနိုင်ခဲ့တာပါပါကြောင့် KIO တပ်ဖွဲ့တွေနဲ့အခုလိုတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာရပါတယ်လေ KIO သတင်းနဲ့ကြံကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့တင်းတင်းကြီးတွေနေ့ကနေစပြီးမြန်မာစစ်တပ်ဘက်ကပြန်သိမ်းပိုက်ဖို့ပေါ့နော်တိုက်ခိုက်လာခဲ့တဲ့စစ်ရေးရရေးပါတဲ့ဒီအလောက်ပုံစခန်းမှာမနေ့ကလေကြောင်းတက်ခတ်မှုဖြစ်ခဲ့ပုံကိုဘုံမူကြီးနော်ဘူးက
ဒီလေပိုင်းကတော့ဒီအလောက်ပုံအသက်မှာလင်ကြာတစည်းလာပြီးမှပုံးနေတာချင်းပြောပြန်ခောက်သွားတယ်ဒါမဲ့ဒီမြေပြင်တိုက်ပွဲကြီးကတော့တင်းပြင်းထန်တဲ့ဟာတော့မရှိဘူးခင်ဗျအဲကြမ်းတဲ့ဒီဖက်ကန်ပက်တို့အဲတိုက်ပွဲကြီးလေးတွေဖြစ်တယ်ဆိုတာကတော့ကြားပါတယ်ဒီပုံပေါ်မှာစီရာတူးတယ်ဆိုတာကတော့ကျွန်တော်လည်းကြားပါတယ်အဲလင်းနဲ့အပုထားတာဒီကားနဲ့ရင်နဲ့ပုထားတာတွေရှိတယ်ဆိုတော့တင်းကတော့ကြားပါတယ
်ဟုတ်ကဲ့အဲ့တော့ဘုံမူကြီးအခုဒီတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေထူးခြားချက်ကရောဘာတွေ့နေလဲ
။တနင်္လာနဲ့တနင်္လာတော့မတူဘူး။ဒါပေမဲ့အကြီးကကျွန်တော်တို့လိုက်စားဌာနချုပ်နဲ့ညီတဲ့ဒီအလို့ပုံမှာတော့သိရဲ့အခြေအနေကတော့ပြင်းမာနေတဲ့အနေအထားဖြစ်ပါတယ်။စစ်ကောင်စီဘက်ကနဲ့တက်လာတဲ့ဒီစစ်ကြောင်းတရားလဲတိုးထဲမှာပဲပုံနေတဲ့အနေအထားဖြစ်ပါတယ်။အဲကြောင့်ကျွန်တော်တို့ KNN နဲ့လည်းနေရာကိုတော့စင်ဒီယူထားပြီးမှသူတို့ရဲ့အခြေအနေကိုစောင့်ကြည့်နေတဲ့အချိန်ဖြစ်ပါတယ်။နောက်ဘက်ခုနပြောတဲ့ပုံမော်ဘက်မှာလည်းသိရင်အားတွေပြန်ပြီးမှတူးထားတယ်၊ထပ်ပြီးမှပို့ထားတယ်ဆိုတော့ဒီတိုက်ပွဲကတော့ပူပြင်းထန်လာနိုင်တဲ့အနေအထားလို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ပုံမွေအဲ့ဒီတော့အခုလိုအချိန်မှာဘာကြောင့်မလို့ဒီကချင်ဒေသမှာအထူးသဖြင့်ပေါ့နော်။အခုလိုတိုက်ပွဲတွေပြန်ဖြစ်လာပြန်ထက်လာတယ်လို့သုံးသပ်မိလဲ
အဒီကတော့သူကလည်းအာနာတင်းထားတယ်နောက်ပြည်သူလူထုကလည်းသူ့ရဲ့အာနာပြုချရေးမှာချိုးစားနေတဲ့အချိန်မှာတပတ်ကတော့ကျော်တို့လက်နဲ့ကြိုက်တဲ့အဖွဲ့ကိုလည်းဒီပြည်သူလူထုစီမှာစစ်နေဒီမကိုအောင်အပြည်သူလူထုဒီစီမှာကျော်တို့နဲ့အစ်စ်တကြအောင်အပြည်သူလူထုနဲ့မတွဲအောင်ဆိုမှကျော်တို့ကိုလည်းခုလိုမျိုးစစ်စီရဲလုတ်တာဖြစ်နိုင်တယ်လို့သုံးသပ်တာပေါ့
ဟုတ်ကဲ့အခုလိုဒီရည်ရွယ်လှုပ်ဆောင်လာနိုင်တာကထိရောက်မှုဘယ်လိုဖြစ်လာနိုင်မလဲ
ဒီလူထုကလည်းသူတို့ဆန္ဒနဲ့သူတို့ဒီရည်နှမ်းချက်နဲ့လုပ်နေတဲ့ဆန္ဒပြပွဲကြီးဖြစ်ပါတယ်အဲကျွန်တော်တို့ဒိုင်းတန်းလေးနဲ့ကရဖွဲ့ဒီကိုတိုက်တယ်နဲ့ဒီပြည်သူလူထုကတော့ရက်တော့မှာတော့မဟုတ်ဘူးလို့သုံးသပ်ထားပါတယ်အဲကျွန်တော်တို့ကိုတိုက်တယ်လို့ပြည်သူလူထုကိုလည်းတတချက်တာဒီသူကပုံမှပြင်းထန်လာတာအဲ့ဒါလဲဒီလူတို့ကတော့ကြောက်ပြီးမှရက်သွားမှာတော့မဟုတ်ဘူးလို့မဟုတ်မဖြစ်နိုင်ဘူးလို့ကျွန်တော်ကတော့ယုံကြည်ပါတယ်ပုံပြီးမှပြင်းထန်လာမယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ဆိုချင်တာမြို့ပေါ်မှာဆန္ဒပြတဲ့ဒီလူတို့ဒီလဲပုံပြီးမှအင်အားကြီးပြီးမှပြင်းထန်လာနိုင်တယ်လို့မျှော်လင့်ပါတယ်ထို့နည်းတော့လည်းကောင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းလေးနဲ့ကြအဖွဲ့ဒီလဲသိရနေပဲဖြစ်ရှင်းလို့ရှိရင်တော့ဒီလိုစကတော့ပုံမှန်ကြီးလာနိုင်တယ်လို့ကျွန်တော်တုံ့တက်ထားပါတယ
်။ဟုတ်ကဲ့။လက်ရှိဒီအာလောဘုံမှာအထူးကိစ္စအဆုံးအနေထားရောဘယ်လောက်လောက်ရှိလဲ
။အဲ့လောက်ကြီးပြင်းထန်တဲ့တိုက်ပွဲဆိုတော့မြက်ကတော့ကြဆုံးတာဒီထိတိုက်တံညာရတာတရားတော့ရှိမဲ့တည်ချာပါတယ်။အဲ့တော့ဘက်ကလည်းတို့အထိနာတဲ့ပုံစံတော့ဖြစ်ပါတယ်။တိကျတဲ့အချင်းကမနဲ့ပြောတာမျိုးတော့ကျွန်တော်လည်းဘာမှမရဘူး။ဒါမဲ့ဒီစုချင်းမင်းတရားမှာတော်တော်များများတက်နေတာတချို့ရှစ်တန်းတမားတွေလည်းသူ့တမျိုးချင်းတွေသူ့ရဲ့ဒီအမျိုးတွေဖွဲ့စည်းပြီးစီမှာတရင်ပေးလာတာတော့ရှိကောင်းရှိနိုင်ပါဗျာဒါကြောင့်အဲဒီမျိုးတွေကျသွားတယ်ဆိုတာတော့ရခိုင်နှုန်း90%ကျော်တော့ပြေချပေးလို့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ဘုံမွေကျေးဇူးအများကြီးတင်ပါတယ်